ပြီးခဲ့တဲ့ဒီဇင်ဘာ29ရက်နေ့ကမြန်မာနိုင်ငံရခိုင်ပြည်နယ်တွေကသူတို့ခေါ်ရွင်ကြလူမျိုးတွေနဲ့ပတ်သက်လို့နိုဘယ်ဆုရှင်တွေနဲ့နိုင်ငံသမား23ယောက်စုပေါင်းပြီးကုလသမဂ္ဂလူမျိုးရေးကောင်စီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်။အဲဒီစာထဲမှာလက်တလောကာလအတွင်းရခိုင်ပြည်နယ်မောင်နှံဒေသမှာအစိုးရလူမျိုးရေးအဖွဲ့တွေရဲ့စစ်ဆင်ရေးကြောင့်ရွင်ကြရာပေါင်းများစွာသေဆုံးပြီးအိမ်တွေမိရှုခံရကအမျိုးသမီးတွေလည်းအာရမပြုကျင့်ခံရကြောင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်းအဲဒီဒေသကိုလူသားချင်းစာနာဆိုင်ရာအကူအညီတွေတွားရောက်ပေးခွင့်မရကြောင်းဒါကြောင့်အဲ့ဒီဒေသကိုနိုင်ငံတကာအကူအညီရေးအဖွဲ့တွေသတင်းမီဒီယာသမားတွေလွတ်လွတ်လပ်လပ်သွားလာခွင့်ရရှိရေးအတွက်ကုလသမဂ္ဂအနေနဲ့မြန်မာအစိုးရကိုတိုက်တွန်းစေလိုကြောင်းစသဖြင့်ဖော်ပြပါရှိပါတယ်။ဒါကိုကြည့်ရင်အဲ့ဒီနိုဘယ်ဆုရှင်တွေနဲ့နိုင်ငံရေးသမားတွေဟာရခိုင်ပြည်နယ်မောင်နှံဘက်ကအခြေအနေတွေနဲ့ပတ်သက်ပြီးရွေးညာအရေးလှုပ်ရှားသူတွေရဲ့ဝါဒဖြန့်ချီမှုအားလုံးကိုအမှန်လို့ယူဆလိုက်ပုံရပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မောင်နှံဒေသဘက်ကသတင်းမှန်တွေသိခွင့်ရဖို့ဘလောက်လိုအပ်နေသလဲဆိုတာမိမောင်းထိုးပြလိုက်တယ်လို့လည်းရှိပါတယ်။ကုဒပတ်အဲ့ဒီပြဿနာအကြောင်းဆွေးနွေးတင်ပြသွားပါမယ်
။တကယ်တော့ရခိုင်ပြည်နယ်မောင်းတော်ဒေသဘက်ကဖြစ်စဉ်ဟာပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့မွတ်စလင်အကြမ်းဖက်သမားတွေကနေသားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့ရဲကင်းစခန်းတွေကိုအကြမ်းဖက်ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကနေအစပြုခဲ့တာပါ။ဖြစ်စဉ်တွေအတွင်းရဲတပ်ဖွဲ့ဝင်တွေတေဆုံးဒဏ်ရာရခဲ့တယ်လို့လက်နက်တွေလည်းဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့လက်ရှိနိုင်ငံတကာသတင်းမီဒီယာတချို့နဲ့လူမှုကွန်ရက်စာမျက်နှာတချို့မှာအဲ့ဒီအရင်းခံကိစ္စအကြောင်းရေးသားပြောဆိုတာမရှိသလောက်ဖြစ်နေပြီးအကြမ်းဖက်မှုတွေကိုပြန်ပြီးနှိမ်နှင်းရတဲ့တပ်မတော်နဲ့နေသားဆောင်ရဲတပ်ဖွဲ့တွေရဲ့လုပ်ရက်အကြောင်းတွေကပဲလွှမ်းမိုးနေတာတွေ့ရမှာဖြစ်ပါတယ်။အကြောင်းမဲ့တပ်ဖြတ်တဲ့နေအိမ်တွေကိုမီးရှို့တယ်အမျိုးသမီးတွေကိုအတ္တမပြုကျင့်နေဆိုတဲ့အတီးပြုတ်လို့မရတဲ့ဆွဆွဲချက်တွေသာအကြိမ်ကြိမ်ထွက်ပေါ်ခဲ့ရကြောင်းဒေါ်ဆန်းစုကြည်အစိုးရရဲ့ပုံရိပ်ကိုလည်းထိခိုက်စေခဲ့ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားရာတပ်မတော်ကနေမြေရှင်းလင်းရေးတွေပြုလုပ်တာဟာရခိုင်ပြည်နယ်မောင်းတော်ခရိုင်မှာဖြစ်ပါတယ်။ဟိုတယ်နဲ့ခီးသွားလာရေးဝင်ကြီးဌာနတမတ်ချက်အရပုံမှန်အခြေအနေမျိုးမှာတော့မောင်းတော်မျိုးနဲ့ဘူးတီတောင်မျိုးတွေကိုနိုင်ငံသားတွေသွားခွင့်မရှိပါဘူး။ဒါပေမဲ့မြန်မာနိုင်ငံသားတွေသွားခွင့်ရှိတဲ့အတွက်အကြမ်းဖက်မှုဖြစ်ပြီးစရပ်ပိုင်းမှာပဲအဲ့ဒီမျိုးတွေကိုပြည်ရင်းပြည်ပမီဒီယာတချို့ကနိုင်ငံသားသတင်းတောက်တွေတွားရောက်သတင်းယူနိုင်ခဲ့ကြပါတယ်။ဒါပေမဲ့နေမြေလုံးကျုံကြီးအခြေအနေကြောင့်အခင်းဖြစ်တဲ့ရွာတွေအထိတော့တွားပြီးသတင်းမယူနိုင်ခဲ့ပါဘူး
။အခင်းဖြစ်ပွားပြီးချိန်ကလေးကအစိုးရပိုင်းမြန်မာသတင်းစင်ဟာမောင်တော်မှာအခြေစိုက်ပြီးအဲ့ဒီဒေသကသတင်းတွေကိုရယူဖော်ပြခဲ့ကြပါတယ်။ဒါပေမဲ့သတင်းဖြန့်ချီမှုဟာအစိုးရပိုင်းမီဒီယာတွေဖြစ်နေတဲ့အပြင်နိုင်ငံတကာအထိမရောက်တော့ထိရောက်မှုလည်းမရှိခဲ့ပါဘူး။ဒီအတွက်ဒေါ်ဆာစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ဟာအဲ့ဒီဒေသကသတင်းမှန်တွေပေါ်ထွက်လာဖို့အတွက်ပြည်ရင်းပြည်ပသတင်းဌာနတွေကသတင်းမီဒီယာသမားတွေကိုအဲ့ဒီဒေသထဲလေးလာရေးဆင်လွှတ်ဖို့အကောင့်ထဲပေါ်ပါတယ်။ပထမအဆုံးအနေနဲ့သတင်းမီဒီယာကောင်စီဒီဥက္ကဋ္ဌဦးအောင်လှထွန်းကိုဦးဆောင်စေပြီးကျူရိုသတင်းဌာန TV အစာဟိမစ္စည်းမမြန်မာတိုင်း 70 Central News Bureau EPA MITV စတဲ့သတင်းဌာနတွေကသတင်းတောက်တွေကိုပြသနာဖြစ်ပွားနေတဲ့ area ထဲဆင်လွှတ်ပါတယ်။ရခိုင်ပြည်နယ်အရောက်မှာပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ DVB, RFA နဲ့ The Voice ကသတင်းတောက်တွေကိုပူးပေါင်းခေါ်ဆောင်သွားတဲ့အတွက်သတင်းမီဒီယာဌာနအထက်လျောက်စုံလင်တဲ့ခီးစဉ်လို့ပြောရမှာဖြစ်ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ကြီးကန်းပြင်ငခုရ၊ကိုရံကောက်နယ်ကြားဆောက်ရဲတပ်ဖွဲ့စခန်းတွေနဲ့မီးလောင်မှုဖြစ်ပွားခဲ့တဲ့ area တွေဟာစစ်စင်ရေးနယ်မြေဖြစ်နေတာအကြမ်းဖက်သမားတွေရဲ့အန္တရာယ်ကိုလည်းစိုးရိမ်ရတဲ့အနေအထားအောက်မှာရဲတပ်ဖွဲ့လုံခြုံရေးအစောက်ရှောက်တွေနဲ့နယ်မြေတွင်လေ့လာသတင်းရယူနိုင်ရေးစီစဉ်ပေးခဲ့တာပါ။အစိုးရအနေနဲ့သွားမယ့်နေရာတွေကိုကြိုတင်ရွေးချယ်ထားပေမဲ့လမ်းတစ်လျှောက်သတင်းတောက်တွေဝင်ကျင်တဲ့နေရာတွဲဆုံမင်းမြန်းကျင်တဲ့နေရာတွေမှာလည်းဝင်ရောက်လေ့လာသတင်းယူဖို့ခွင့်ပြုခဲ့ပါတယ်။ဒေသခံသတင်းရင်းမြစ်ထဲမှာလည်းတပ်မတော်ရဲ့စစ်စင်ကာလအတွင်းလူခွင့်ရေးချိုးဖောက်တာမမြင်ရပါဘူးလို့ကိုရွေးကြုံတာကိုပြောပြသူတွေရှိသလိုတပ်မတော်ကအိမ်တွေကိုမိရှို့တယ်အာဓမကျင်းဖို့ကြိုးစားတယ်အစရှိသဖြင့်ဆွတ်ဆွဲပြောဆိုသူမျိုးတွေနဲ့လည်းကြုံကြရပါတယ်။ဘယ်လိုပဲဖြစ်ဖြစ်သတင်းတောက်တွေအနေနဲ့လွတ်လွတ်လပ်လပ်သတင်းရယူခွင့်ရခဲ့ကြတဲ့အနေအထားမျိုးပါ။
ဒါပေမဲ့ပြဿနာကသတင်းတောက်တွေပြန်သွားပြီးနောက်ပိုင်းမှာစပါတယ်။သတင်းတောက်အဖွဲ့တွေကိုသူကြုံခဲ့သမျှအမှန်အတိုင်းပြောဆိုခဲ့တဲ့ငခုရကျေးရွာကမွတ်စလင်ဘာသာဝင်ကျေးရွာစာကြည့်ရိုက်မှုတယောက်အချမ်းဖက်သမားတွေရဲ့ရရက်ဆက်ဆက်တက်ဖြတ်တာခံရပါတယ်။နောက်ရက်တွေမှာလည်းအစိုးရနဲ့ပူးပေါင်းတယ်လို့ယူဆရတဲ့မွတ်စလင်ကျေးရွာသားနှစ်ယောက်အသက်ခံရပြန်ပါသေးတယ်။ပြောရရင်ဒီလောက်ရက်တွေဟာအခင်းဖြစ်ပွားရာဒေသတွေကသတင်းအမှန်ကိုပြည်သူတွေမပြောရဲအောင်သတင်းမှန်တွေအပြည့်မထွက်အောင်ချင်းချောက်လိုက်တဲ့သဘောပဲဖြစ်ပါတယ်။အခြားတစ်ဖက်မှာတော့မဟုတ်မမှန်ကောလာဟလာတွေဆက်ပြီးထွက်နေစေဖြစ်ပါတယ်။ ဒီကတဲ့ဒီဇင်ဘာလ25ရက်နေ့ကရိုဟင်ဂျာအရေးလှုပ်ရှားသူရိုနီဆန်းလွင်ဆိုတဲ့သူကဒီဇင်ဘာလ23ရက်နေ့ကမောင်းတော်ခရိုင်ခမောင်းစိတ်ညွတ်ရက်ွက်လေးမကြီးချောင်းမှာရှိတဲ့ရိုဟင်ဂျာကလေးတွေကိုအာဏာပိုင်တွေကအတင်းအဓမ္မကာကွယ်ဆေးထိုးတဲ့အကြောင်းဆေးထိုးခံရလို့ကလေးတယောက်သေပြီးကလေးတချို့ဆေးရုံရောက်ကုန်တဲ့အကြောင်းဒီအစိုးရကရိုဟင်ဂျာတွေကိုညှိပေါင်းစုံနဲ့ဆက်ပြီးတတ်ပါလိမ့်မယ်ဆိုပြီးသူအကောင့်မှာဆွဆွဲဖော်ပြပါတယ်။ဒါနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံယုံကကလေးတယောက်တည်ဆုံးမှုဖြစ်ပွားခဲ့တာရှိပေမဲ့အသက်ရှူချက်ဝမ်းပြတ်ဝမ်းလျှောယောဂါနဲ့ဖြစ်တဲ့အကြောင်းအဲ့ဒီကလေးငယ်ဟာကာကွယ်ဆေးထိုးတဲ့အစီအစဉ်ထဲမှာလည်းမပါတဲ့အကြောင်းပြန်ရှင်းလင်းခဲ့ရပါတယ
်။တကယ်တော့ဒါဟာနမူနာတစ်ခုပဲဖြစ်ပြီးအလားတူအဲ့ဒီဒေသနဲ့ပတ်သက်တဲ့မဟုတ်မမှန်သတင်းပေါင်းများစွာနိုင်ငံတကာမှာဆက်ပြီးပြန့်နှံ့နေသေးပါအခုတရေမှန်ထွက်ပါစေဆိုပြီးအစိုးရကစီစဉ်ပေးခဲ့တဲ့နောက်ပိုင်းမှာလဲတရေရင်မြစ်တပ်ဖြတ်ခံလိုက်ရတာမျိုးပေါ်ပေါက်ခဲ့လေတော့ရခိုင်ပြည်နယ်မောင်နှောဒေသကတရေမှန်တွေထွက်ပေါ်ရေးဆိုတာမရေရာမသေးချာဖြစ်နေသေးပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ်